ရှင်ဒီသာသနာတော်နှစ်2549ခုနှစ်ကောဇာတက္ကရာ1365ခုနှစ်တပေါင်းလာပြီကျော်15ရက်ခရစ်နှစ်2004ခုနှစ်မလ20ရက်စနေနေ့မှာစကိုင်းတောင်ရွတ်ဆက်ကြအကြောင်းတိုက်သူလာရောက်ပြီးတော့ကုသကောင်းမှုပြုတာကမန္တလေးမြို့အမှတ်653ဥပါဒါလမ်း87လမ်း82လမ်း42-43 ကျောင်းဆံပွဲချက်မှနေထိုင်တဲ့နှစ်ဖက်သောမိဘများကျေးဇူးရှင်များကိုမူထားပြီးတော့ကိုတင်ဦးမဝါဝါလင်းတမီးမရမုံဦးမတွေ့တာဦးရွှေရမင်းမိသားစုတို့ကတန်ဃာတော်အရှင်မြတ်135ပါးတို့အားတင်ဝန်ပြည်သူတစုံစီအားဖြင့်135စုံလူတန်းချင်းနောင်နာတဲ့မြတ်စွာဘုရားအကြောင်းတိုင်းအတွက်ပြုလို့မယ်စီမံကိန်းကျေလူတော်အတွက်နဝကမ္မ၅ဒိန်ချက်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုစီဝရဒါနကုသိုလ်နဲ့ဥဒကဒါနရေလူကုသိုလ်များကိုပြုလုပ်ကြပါမယ်အဲ့တော့ယနေ့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးခေါ်မဲ့တရားကဒီပစ္စုပန်လက်ငင်းချမ်းသာရေးတရားတော်ပစ္စုပန်လက်ငင်းမှာချမ်းသာစေတဲ့တရားကိုမူဝရဏဖြစ်နေဟောကြားပေးပါမယ်ဒီလူတိုင်းလူတိုင်းတတ္တဝါတိုင်းတတ္တဝါတိုင်းအလုံးချမ်းသာမှုလိုရှိကြတယ်။ဒါပေမဲ့လို့တတ္တဝါတွေစိတ်ဆင်းရဲမှုတွေ၊ရံရိုးတွေ၊ဒေါသတွေ၊အာဃာတတွေနဲ့စိတ်ညစ်နေရတာနဲ့ဆက်ပြီးတော့မြတ်စွာဘုရားကနေပြီးတော့ပြန်လည်ဟောကြားတဲ့တရားကိုဘုန်းကြီးကယူပြီးတော့ဒီတက္ကပညာတုတ်တန်နေရာနေပြီးတော့ယူပြီးတော့အဲ့ဒီပစ္စုပန်ကံငင်းချမ်းသာရေးတရားဆိုပြီးတော့အမိတက်ပြီးတော့အနည်းငယ်ဟောကြားပေးပါမယ်။ဒီတရားကိုနာယူကြည့်တဲ့အခါမှာလည်းမိမိတို့ကဒီတရားကိုကြီးမုံမှန်တပွဲရှုပြီးတော့တေချာစူးစိုက်နာပြီးတော့ကိုယ့်ရဲ့စိတ်အစဉ်မှာပြင်ဆင်ရရှိတာကိုပြင်မယ်ဆိုလို့ရှိရင်ဒီတရားနာရကျိုးလည်းပဲနှက်ပါတယ်ကုသိုလ်လောကကျိုးလည်းပဲနှက်ပါတယ်မိမိတို့တန်တန်မှာမြတ်စွာဘုရားဟောကြားတဲ့အတိုင်းဖြူစင်ပြီးဖြူစင်တဲ့စိတ်တွေရှိနေပြီဆိုရင်လည်းကိုယ့်အကူဝမ်းမြောက်ဝမ်းသာဆက်ပြီးတော့ကျင့်သုံးဖို့ရှိပါတယ်တကယ်လို့မိမိတို့ရဲ့စိတ်တက်လေးမှာချွင်းချက်လေးတွေ့ပြီဆိုရင်လည်းဒါဟာပြုပြင်ဖို့ဒီတရားတွေဆိုတာကတော့ဒီတရားမှန်ကြီးနဲ့တူတယ်လို့ခေါ်ထားတာရှိပါလေမှန်ကိုကြည့်ပြီးတော့ပြင်တယ်လို့ပဲမိမိတို့ဒီတရားတွေကိုနာယူပြီးတော့တရားစာပေတွေကိုဖတ်ပြီးတော့တရားတွေဆွေးနွေးပြီးတော့ကိုယ်မှပြည့်စုံရင်လည်းဝမ်းမြောက်ဝမ်းသာဖြစ်ရပါမယ်မပြည့်စုံနေဘူးဆိုရင်လည်းစူးစမ်းပြီးတော့ဖြစ်ကျင်မယ်ဆိုတဲ့စိတ်တက်နဲ့နာယူလို့ရှိရင်တရားနာရကျိုးတရားဆွေးနွေးရကြတရားစာဖတ်ရကြနတ်တော်တော်မြတ်စွာဘုရားဒီနေ့တော့အိန္ဒတာလဆိုတဲ့နဘဲဝင်ပေါက်တဲ့လိုင်ကူမှာတရင်သုံးနေတဲ့အချိန်မှာတရားမင်းလာပြီးတော့လျှောက်လို့မြတ်စွာဘုရားကဒီတရားကိုဟောခဲ့တာပေါ့တရားမင်းကဘလို့လျှောက်တော့ဆိုတော့မြတ်စွာဘုရားကနေပြီးတော့မေးချင်ရမေးဆိုတော့ဖွင့်ပြတော့တရားမင်းကမြတ်စွာဘုရားကိုလျှောက်မြတ်စွာဘုရားတဲ့အာလုံးတပည့်တော်တို့လောကမှာလူတွေနဲ့တည်းလူတွေနဲ့တည်းမကဘဲနဲ့နဂါးတွေ၊ဂန္ဓဗ္ဗတွေ၊အတုဓာတွေအားလုံးခြုံလိုက်လို့ရှိရင်တတ္တဝါအားလုံးရှိကြပါတယ်မြတ်စွာဘုရားတဲ့။အဲ့ဒီတတ္တဝါအားလုံးဟာတူညီသောဆန္ဒတစ်ခုရှိတယ်။တူညီသောတောင့်တမှုတစ်ခုရှိပါတယ်။အဲ့ဒါဘာလို့ဆိုအားလုံးတတ္တဝါတွေဟာကိုယ့်ကိုယ်ကိုအဝေဒလို့ခေါ်တဲ့ဒီဘေးရန်မရှိတဲ့လူဖြစ်ချင်ကြတယ်ဘုရားတဲ့။အဒန္ဒဘေးတွေဓာတ်တွေဓာတ်တက်ခံရတဲ့ဘေးတွေရနေပြီးတော့လည်းကင်းဝေးခြင်းကြတယ်အပြာပိစ္ဆာစိတ်ဆင်းရဲမှုဆိုရင်လည်းဘယ်သူမှမကြိုက်ကြဘူးဗျာအတပတ္တရံသူတွေဘာတွေလည်းပဲမိမိမှာမရှိခြင်းဘူးစိတ်ထဲမှာအင်မတန်မှရံမျိုးလည်းပဲမရှိခြင်းဘူးဘေးဓာတ်တွေလည်းပဲမရှိခြင်းဘူးစိတ်ဆင်းရဲမှုလည်းပဲမရှိခြင်းဘူးရံသူလည်းပဲမရှိခြင်းဘူးနောက်ဆုံးကိုယ့်အကူဒေါသမျက်တွေတယောက်တည်းမမကျေနပ်နိုင်ဖြစ်ပြီးတော့ခတ်ထန်တဲ့ဒေါသဒေါမနတာတွေလည်းပဲတပည့်တော်တို့အာလုံးသောတတ္တဝါဆန္ဒတွေမရှိဘဲနဲ့ငြင်းငြင်းချမ်းချမ်းနေခြင်းရပါတယ်မြတ်စွာဘုရားတဲ့ဒါပေမဲ့လို့အဲ့ဒီလိုဆန္ဒရှိတဲ့တတ္တဝါအာလုံးပဲလူတွေပါဝင်နဲ့တွေပါဝင်တပည့်တော်ဘလို့နေနေကြတော့ဆိုတော့တယောက်နဲ့တယောက်ရံညိုးတွေနဲ့နေနေတာတွေတွေ့ရပါတယ်ဘုရားတဲ့ကျန်ငိုးတွေနဲ့တည်းမကားပဲနဲ့တခါတည်းရန်ဒဏ်တက်ခံရတာတွေထောင်ဒဏ်တွေအချုပ်ဒဏ်တွေဒီလိုဒဏ်တွေလည်းပဲငြင်းချမှုကိုလိုလားပါရဲ့ဒီလိုဒဏ်တွေအတက်ခံရတာလည်းပဲတပည့်တော်တို့ရှိနေတယ်။နောက်ပြီးတော့အတ္တပတ္တဆိုတဲ့ဒီရန်သူတွေဘာတွေလည်းရန်ငိုးထားတဲ့ပုံကူတွေလည်းပဲတပည့်တော်တို့ဘာမှမလုပ်ဖက်နဲ့လက်ကားနေရင်တပည့်တော်တို့အပေါ်မှာရ ရန်ရိုးအာဃာတတွေထားပြီးတော့မနာလိုတဲ့ပုံကူတွေလည်းပဲရှိနေကြတယ်။စိတ်ဆင်းရဲမှုတွေလည်းပဲများပြားပြီးတော့တပည့်တော်တို့ဒီလိုပဲနေနေရရပါတယ်မြတ်စွာဘုရားတဲ့ဒေါသတွေပြန်ထွက်ပြီးတော့ဆန္ဒကတော့ငြိမ်းချမ်းမှုကိုလိုလားပြီးတော့နေကြပြီမဲ့လို့ဒီငြိမ်းချမ်းမှုကိုအာလုံတတ္တဝါတွေကပါဇက်ကထုတ်မပြောပြီမဲ့လို့အာလုံငြိမ်းငြိမ်းချမ်းချမ်းနေချင်ကြပါတယ်တဲ့ဒါပေမဲ့လို့တပည့်တော်တို့အာလုံသောပုဂ္ဂိုလ်တွေမှာလူတွေနဲ့တွေပါဝင်ဘလို့မှမငြိမ်းချမ်းမနဲ့ဒေါသတွေနဲ့စိတ်ဆင်းရဲစရာတွေနဲ့ရန်သူတွေနဲ့ရန်ညိုးတွေနဲ့ဒီလိုပဲလုံးထွေးပြီးတော့တပည့်တော်တွေနေနေရပါတယ်မြတ်စွာဘုရားတဲ့အဲ့ဒီလိုနေနေရတာကိန်တန်ရောစင်နဲ့အဘေတန်ရောစင်တရားကြောင့်ဒီလိုတွေဒီလိုဖြစ်နေကြရပါတယ်မြတ်စွာဘုရားလို့မြတ်စွာဘုရားကမေးတော့တရားမင်းကိုမြတ်စွာဘုရားကပြန်လည်ပြီးတော့ပင်ကြားလိုက်တရားမင်းနဲ့ပင်လျှောက်တဲ့အတိုင်းပဲလောကမှာလူတွေရောနတ်တွေရောဂန္ဓဗတွေရောအတုဓာတွေရောနဂါးတွေရောအလုံးစုံတတ္တဝါတွေချုပ်လိုက်လို့ရှိရင်ချမ်းသာမှုငြိမ်းချမ်းမှုကိုလိုချင်ရတယ်တဲ့ဘေးရန်ကင်းတဲ့လောကကြီးထဲမှာအေးအေးဆေးဆေးနေချင်ရတာဒါလူတိုင်းရဲ့ဆန္ဒပဲဒါပေမဲ့လို့တဲ့ပင်လျှောက်တဲ့အတိုင်းပဲဘေးရန်ကင်းကင်းနဲ့နေချင်ပါတဲ့သူမှဘေးရန်ကြီးရဲ့ကိုယ်မှာဝိုင်းချင်လို့ရန်ရိုးကင်းကင်းနဲ့နေချင်လို့အေးအေးဆေးဆေးနေပါတဲ့သူမှကိုယ်မှာလာပြီးတော့မနာလိုတဲ့ရန်လူတဲ့ပုံကိုယ်တွေကများပြီးတော့စိတ်ဆင်းရဲမှုတွေကလည်းပဲများလာရန်လူတွေကများလာဒီလိုနဲ့စိတ်ဆင်းရဲမှုတန်တရာတဲ့လဲပြီးတော့နေကြတဲ့အကြောင်းရင်းပါလဲဆိုတော့ဣဒ္ဓမစ္စရိယတန်ရောစင်နာတဲ့အဲ့ဒီတတ္တဝါတွေမှာဣဒ္ဓတန်ရောစင်နဲ့မစ္စရိယတန်ရောစင်ဒီတရားနှစ်ပါးကြောင့်စိတ်ဆင်းရဲရဲ့နေကြရတာလို့မြတ်စွာဘုရားကမိန့်တော်မူခဲ့တယ်အဲ့တော့မြတ်စွာဘုရားကတန်ရောစင်တရားတွေအများကြီးရှိတဲ့ထဲကလောကလူတွေဟာဘာကြောင့်ချမ်းချမ်းသာသာမနေကြဘဲနဲ့ချင်းချင်းရဲ့ရဲ့တယောက်နဲ့တယောက်တိုက်ခိုက်ပြီးတော့စောင်းမြောင်းပြီးတော့နေကြတာလဲဆိုရင်ဒီအိတ်တာတရားနဲ့မစ္စရိယတရားအိတ်တာဆိုတာကကိုယ့်ရဲ့သာသွားတဲ့ပုဂ္ဂိုလ်ကိုကိုယ့်ရဲ့စီစဉ်ဥစ္စာတွေသာသွားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ရိုးစင်းလှတာတွေသာသွားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ယာတွေဘာတွေမြင့်သွားတဲ့ပုဂ္ဂိုလ်ကိုမလိုလားတဲ့သဘောတရားကိုအိတ်တာလို့ခေါ်ပါတယ်အဲ့ဒီအိတ်တာတရားကြောင့်လည်းမနာလိုတတ်တဲ့တရားကြောင့်လည်းတတ္တဝါတွေဆင်းရဲကြရတာတဲ့။နောက်နံပါတ်1ကမစ္စရိယ။မစ္စရိယရဲ့သဘောဆိုတာဘာတုံးဆိုတော့အတ္တတံပတ္တိယပရိဟိအတ္တရဏဘာဝတ္တ။မိမိရဲ့စီစဉ်ချမ်းသာကိုအထိမခံခြင်းနဲ့အကြည့်မခံခြင်းဒါမစ္စရိယရဲ့သဘော။ကို့မှာရလာပြီဆိုလို့ရှိရင်သူများတွေထိမှသူများတွေယူခြင်းနဲ့သူများတွေခံစားမှစိုးရိမ်နေတဲ့သဘောတရားကိုမစ္စရိယလို့ခေါ်ပါတယ်။အဲ့ဒီလိုအတ္တတံပတ္တိယပရိအတ္တရဏဘာဝတ္တအတ္တဟနာလက္ခဏံဒီလိုမိမိရဲ့စီစဉ်နေပေါ်မှာသူများတွေဆက်ဆံမှာသူများတွေလာပြီးတော့ထိမှာတို့မှာသူများတွေကြည်မှာသူများတွေကြည်ပြူမှာမကြိုက်တဲ့သဘောတရားကိုမစ္စရိယလို့ခေါ်ပါတယ်တရားမင်းတဲ့လောကမှာလူတွေရဲ့ငြင်းချမ်းမှုဘေးရန်မရှိတဲ့လောကကြီးတိဆောက်ခြင်းနေပြီမဲ့လို့ဟောဒီဣဒ္ဓသူတစ်ပါးကိုတဲ့တာတဲ့ပုဂ္ဂိုလ်တွေကမနာလိုတဲ့ဣဒ္ဓတရားမစ္စရိယကို့မှာရှိတဲ့ပစ္စည်းဥစ္စာကိုဘယ်သူမှမမထိတွေ့စေခြင်းနဲ့ကို့ပစ္စည်းကိုအထိမခံခြင်းနဲ့မစ္စရိယတရားဒီတရားနှစ်ပါးကြောင့်တတ္တဝါတွေဟာဆင်းရဲဒုက္ခရောက်ပြီးတော့ဘေးရန်ကင်းတဲ့လောကကြီးတိဆောက်ခြင်းနေပေမဲ့လို့ဘေးရန်ပေါ်တဲ့လောကကြီးတွေနေပြီးသားဖြစ်သွားကြတယ်ဆိုပြီးတော့မြတ်စွာဘုရားကတရားမင်းကိုလောကလူတွေလက်တွေ့ဆင်းရဲခြင်းဟာဒီအိတ်တာမနာလိုတဲ့တရားနဲ့မစ္စရိယနှမျိုးတွန့်တူကက်စီလုံးနဲ့တရားတွေကြောင့်စိတ်ဆင်းရဲကိုဆင်းရဲဖြစ်ကြရတာပြီးတော့အချုပ်တွေပါတွေဒဏ်တွေခံရရတယ်ဆိုပြီးတော့မြတ်စွာဘုရားကပြန်လည်ပြီးတော့ပေါ်ကြားခဲ့ပါအဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးတို့မဟာစီဆရာတော်ကြီးဆိုတာရှိခဲ့ပါတယ်ဝိပဿနာတစ်ခေတ်မှာနေ့တွေပါတွေကြာပြီးတော့ခေါင်းဆောင်ပေါင်းဖြစ်ခဲ့တယ်မဟာစီဆရာတော်ကြီးရှိတယ်အဲ့လိုမာဒီဆရာတော်ကြီးရဲ့ဇိတ်တာမှာသူတို့ဟိတေတိအဖွဲ့တွေရှိပါတယ်။ဟိတေတိဖွဲ့ရနေပြီးတော့ဆရာတော်ကြီးကိုသွားပြီးတော့ရှောက်တယ်ပေါ့။တပည့်တော်တို့ရဲ့ဟိတေတိအဖွဲ့အတွက်ဆောင်းဖို့ကောင်းကောင်းလေးလိုက်နာကျင့်သုံးเสียကောင်းကောင်းလေးတစ်ခုလောက်ရေးသားပြီးတော့ချင်းမြင်ပေးပါဗျာလို့မာဒီဆရာတော်ကြီးသွားရှောက်တော့မာဒီဆရာတော်ကြီးရဲ့တရားမင်းကိုမြတ်စွာဘုရားကဖြေဆိုခဲ့တဲ့တက္ကပညာတုတ်တန်တွေကဒီစာသားကိုဆိုပြီးတော့မနာလိုကင်းဝန်တူရှင်းလက်ငင်းချမ်းသာကြရမည်ဆိုတဲ့ဒီတရားလေးကိုဆောင်ပုံလေးစီးပြီးတော့အဲ့ရှိတိတိဖွဲ့ကိုရှင်းမြင်ခဲ့ပါတယ်။ဒ
အဟိတေဒီဖွဲ့နေတကွာမာဇီရိတ်တာတိုင်ဝမ်တစ်ခုလုံးကယနေ့မှအဲ့ဒီဆောင်ဖို့အဲ့ဒီစီမင်းအဲ့ဒီဆောင်ဖို့အဲ့ဒီခေါင်းစည်းလေးကိုနေရာတိုင်းနေရာတိုင်းစာအုပ်တွေမှာရောကျောင်းတွေမှာရောချိတ်ထားပြီးတော့ဒီလိုပေါ့လေးလိုက်နာကြဖို့အတွက်ကျင့်သုံးကြဖို့အတွက်ဖြန့်ဝေထားတာတွေ့ရပါတယ်အဲ့တော့မြတ်စွာဘုရားဟောကြားတော်မူတဲ့ဒီတရားကိုယူပြီးတော့မာဇီဆရာတော်ကလည်းပဲလောကတတဝါတွေလက်ငင်းချမ်းသာခြင်းလို့ရှိရင်ဒီမနာလိုကင်းဝန်တိုရှင်းလက်ငင်းချမ်းသာကြရမည်ဆိုတဲ့အတိုင်းပဲဒီအိတ်တာနဲ့ကိုယ့်တဲ့သားတဲ့ပုဂ္ဂိုလ်ကြီးရုပ်ရည်အချင်းသားသားစီးစဉ်အချင်းသားသားဇာတိအချင်းသားသားကိုကဝမ်းမြောက်ဝမ်းသာဖြစ်အောင်ကြိုးစားရတယ်ဒုက္ခနဲ့သူဖြစ်သွားတာကိုကိုကနေဘေးရနေပြီးတော့မနာလိုမရှိစိတ်ဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအိမ်မတန်မှစိတ်ဆင်းရဲတယ်သူ့လောက်စိတ်ဆင်းရဲတဲ့ပုဂ္ဂိုလ်လောကမှာမရှိနိုင်ဘူးမေစရိယဆိုတာကတော့ကိုယ်မှရလာတဲ့ပစ္စည်းဥစ္စာကိုမိပါရီဆွေမျိုးတွေမောင်နှမသားချင်းတွေနဲ့မျှဝေပြီးတော့အေးအတူကိုယ်မျှကိုချမ်းသာလို့ရှင်သူတို့ချမ်းသာအောင်တက်နိုင်နေမြနောက်ဆုံးမှအသိဉာဏ်အမြင်တွေကျေလာပြီဆိုလို့ရှင်ကိုယ့်ရဲ့ရက်ကွက်ကိုယ့်ရဲ့မျိုးရွာကိုယ့်ရဲ့နိုင်ငံအတွက်ငါဒါတွေကိုသုံးချပြီးတော့ချမ်းသာအောင်လုပ်မယ်ဆိုတဲ့စိတ်ရှိမှပုဂ္ဂိုလ်ဆိုတာတည်တဲ့အထိစိတ်ချမ်းသာပါတယ်ဘလောက်ဖြစ်တဲ့ဥစ္စာတွေရှိရှိစောစောလို့ပေါ့ကိုယ့်ပစ္စည်းကိုထိတာမကြိုက်ကိုယ့်ပစ္စည်းကိုကင်တာမကြိုက်မောင်နှမသားချင်းဖြစ်ပေစေကိုယ့်ပစ္စည်းတွေကိုအထင်မှခံနိုင်မှုဆိုရင်အဲ့ဒီပုဂ္ဂိုလ်တော့ဆင်းရဲတာမရှိဘူးဆိုတာကိုရည်ရွယ်ပြီးတော့မာတိဆရာတော်ကြီးကလည်းသူ့ရဲ့တာဝကတွေသူ့ရဲ့တပည့်တွေဒီအိတ်တာမစရိယကင်းလို့ရှိရင်လက်ငင်းချမ်းသာပါတယ်ဆိုတာကိုသိစေခြင်းလို့အဲ့ဒီဆောင်ပုဂ္ဂိုလ်ကြီးသားပြီးတော့ချီးမြှင့်ခဲ့ပေးပါတယ်ဒါကြောင့်မာဇီဣတ္တာတွေဘာတွေမှာရောက်တဲ့အခါသူတို့ရဲ့စာအုပ်တွေဘာတွေမှာဒီဆောင်ပုဂ္ဂိုလ်လေးဖြစ်ပေါ်လာခြင်းရဲ့တမိုင်းကြောင့်ဟာရှိတည်ပြီးဖွယ်ရတယ်လျှောက်လို့ဆရာတော်ကြီးကလည်းကြီးသားချီးမြှင့်ဆရာတော်ကြီးကလည်းပဲဘယ်ထဲကနေချီးမြှင့်လာတော့ဆိုတော့ဆိုးဆိုးကဒီတုတ်မဟာဝါပါဠိတော်ထဲမှာလာတဲ့တက္ကပညာတုတ်တန်ကကြားမင်းလျှောက်တဲ့အတိုင်းမြတ်စွာဘုရားကပြန်လည်ပြီးတော့လောကတတဝါတွေကငင်းချမ်းခြင်းဆိုတဲ့လောကကြီးကိုတိဆောက်ခြင်းမယ်မဲ့လို့တဲ့ဟောဒီအိတ်တာမစ္စရိယတန်ရောစဉ်နှစ်ပါးရှိနေတယ်မြတ်အဲ့ဒီတတဝါတွေကဘယ်တော့မှမငင်းချမ်းနိုင်ဘူးဆိုပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုယူပြီးတော့မာဇီဆရာတော်ကြီးကလည်းပြန်ပြီးတော့မိန့်တော်မူခဲ့ရေးသားပြီးတော့ချီးမြှင့်ခဲ့ပါတယ်ယနေ့ရှင်ရမင်းမိသားစုနဲ့တကွာအလုံးစုံတရားဓမ္မတွေလည်းပဲမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုရှိလို့ရှိရင်ကြည်လို့ရှိရင်ဒီအိတ်တမစ္စရိယတရားသိပြီးတော့စိတ်ဆင်းရဲစေတတ်တယ်ပစ္စုပန်ဘဝတမလွန်ဘဝမှာလည်းပဲဘယ်တော့မှဒီတရားနှစ်ပါးရှိနေတဲ့ပုဂ္ဂိုလ်ဟာမကြည်ဘဝဘူးပစ္စည်းတွေဘယ်လောက်ပဲရှိနေနေအိတ်တမစ္စရိယတရားရှိတဲ့ပုဂ္ဂိုလ်မှာအနေနဲ့မျိုးချောက်ပြီးတော့စိတ်တဲ့အချင်းလည်းပဲတည်ငြိမ်ပြီးတော့အထူးကြံဆန်တတ်တယ်တဲ့ဒါလေးကိုလေ့လာပြီးတော့ဒီတရားသဘောရှိတဲ့ပုဂ္ဂိုလ်တွေကိုလည်းပဲကိုယ်ကတက်နိုင်နေမြဲပယ်ဖြောက်ပေးရဒီတရားမပားကြောင့်စိတ်ဆင်းရဲတာတွေကိုလည်းပဲကြည့်ပြီးတော့ကိုယ့်ကိုယ်ကိုပြုပြင်ပြီးတော့တန်ဝေကယူနိုင်အောင်ကြိုးစားရပါတယ်ဒါကြောင့်မို့ဒီအိတ်တမစ္စရိယတရားနှစ်ပါးတိတ်ပြီးတော့စိတ်ဆင်းရဲစေတတ်တဲ့ပစ္စုပန်ဘဝမှာဆင်းရဲမှုကိုဖြစ်စေတတ်တဲ့ရံပွားမှုကိုဖြစ်စေတတ်တဲ့တရားတွေလို့ဒီလိုနားလည်ထားပါအဲ့တော့ဒီမစ်ယခုပြောချင်တာကဘာလို့ဆိုတော့အိတ်တာကိုတော့ထားတော့မစ္စရိယတရားလေးတစ်ခုကိုဘုန်းကြီးကပြန်ပြီးတော့ပြောပြပါပါမစ္စရိယတရားနဲ့တရားတရားအင်မတန်မှဆန့်ကျင်တဲ့ဖြစ်တယ်အဖြူနဲ့အမဲကွာခြားတယ်လို့ပဲတရားတရားရှိတဲ့ပုဂ္ဂိုလ်တန်တန်မှာဆိုလို့ရှိရင်လည်းမစ္စရိယတရားဟာတက်နိုင်နေမြဲပျောက်ကင်းနေတယ်တောတာကံဖြစ်သွားရင်တော့ထာဝရပျောက်သွားတော့တာမစ္စရိယတရားတွေများပြီးတော့ကိုယ့်ပစ္စည်းအတိမခံနေတဲ့ပုဂ္ဂိုလ်ကြလို့လည်းတရားတရားဆိုတာဘယ်တော့မှမပေါ်နိုင်ဘူး။ဒါကြောင့်မို့တရားတရားရှိတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းကြည်လင်ချမ်းမြေပြီးတော့မစ္စရိယတရားတွန်းမှုနေတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းပစ္စည်းတို့ချမ်းသာရင်ချမ်းသာမယ်။သူ့ရဲ့ယုတ်ယီလက္ခဏာစိတ်တက်တွေအမြဲတမ်းမျိုးချောက်ပြီးတော့အထူးကြံဆန်တတ်တယ်တဲ့။ဒီမစ္စရိယသဘောကိုနားလည်ဖို့ရတဲ့တရားတရားနဲ့ရှင်ပြီးတော့ပြောမှပို့ပြီးတော့နားလည်ပါလား။အဲ့တော့မစ္စရိယပြောက်ချင်လို့ရှိရင်ဘာရောက်အောင်လဲဆိုတရားတရားကိုစူးစမ်းပြီးတော့မွေးမြူရပါမယ်။မြတ်စွာဘုရားဒီအထာဂရာတွေဖွင့်တဲ့တရားတရားရဲ့အင်္ဂါ၅ချက်တွေကိုတော့ထားတော့မြတ်စွာဘုရားကိုယ်တော်တိုင်ဖွင့်ဆိုထားတဲ့အလင်းသင်းလို့တရားတရားအကြောင်းကိုဖွင့်ဆိုထားတဲ့တရားတရားရဲ့ဆံလက္ခဏာလေး၃ပါးကိုခွန်ကြီးကပြောပြမယ်။ဒီလက္ခဏာ၃ချက်နဲ့ပြည့်စုံလို့ရှိရင်ဒါတရားတရားရှိတဲ့မျိုးကောင်းသားမျိုးကောင်းသမီးလို့သတ်မှတ်လို့ရပါပါ။ဒီလက္ခဏာ၃ချက်မရှိလို့ရှိရင်တရားတရားမရှိဘူးလို့သတ်မှတ်လို့ရပါပါ။တခါတည်းရင်တရားတရားလည်းပဲအစ်စ်အတုနှမျိုးရှိသေးတယ်အဲ့တော့တရားတရားစစ်ဖြစ်ခြင်းလို့ရှိရင်ရွှေစစ်မစစ်ကိုမှတ်ကြောက်တင်ကြည့်တယ်လို့တရားတရားစစ်မစစ်ကိုမြတ်စွာဘုရားကမှတ်ကြောက်တင်ကြည့်တဲ့အင်္ဂါ၃ချက်နဲ့ပြည့်စုံသလားကိုကိုကိုမေးတယ်ကိုကိုကိုမေးလို့တရားတရားရဲ့အင်္ဂါလက္ခဏာ၃ချက်နဲ့ပြည့်စုံလို့ရှိရင်ငါတရားတရားစစ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဆုံးဖြတ်ရပါတယ်တကယ်လို့ကိုကိုကိုပြန်ကြည့်တဲ့အခါမှာဒ ဒီလက္ခဏာတွေကချွေရင်းနေပြီဆိုလို့ရှိရင်ဒါတရားတရားမစစ်သေးဘူးလို့ဒါကိုယ့်ကိုယ်ကိုပြန်ပြီးတော့ပြုပြင်ရပါမယ်အဲ့တော့မြတ်စွာဘုရားကတရားတရားလက္ခဏာကိုဘယ်လိုဟောတော်မူခဲ့တယ်ဆိုတော့တတနာကာမောသီလဝတံတတံမံသောတုမိစ္ဆတိဝိနေယိမစ္ဆေရာမလံသဝေတတောတိဟုတ်စတိတဲ့အဲ့တော့ပထမဆုံးကဘာလို့ဆိုတော့ရောခြင်းပုဂ္ဂိုလ်သည်တတနာကာမောသီလဝတံသီလဝတံသီလတမာရီပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတွေကိုတတနာကာမောအမြဲတမ်းဖူးတွေ့ခြင်းကလိုရှိ၏တဲ့နံပါတ်၁ကရာတရားရဲ့လက္ခဏာဘာလို့ဆိုတော့အမျိုးသားမျိုးသမီးတယောက်ကိုကြည့်လိုက်တဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာတရားတရားဆက်ရှိသလားတရားတရားအတုတွေဖြစ်နေသလားလို့သိချင်လို့ရှိရင်နံပါတ်၁မှတ်ကြောက်တင်ရမယ်အင်္ဂါကတတနာကာမောသီလဝတံသီလဝတ္တံဆိုတာသီလတမာရီပညာသီလတမာရီပညာတွေတကယ်ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကအမြဲတမ်းပဲတွေ့ပြီးတော့ဖူးကျင်နေဆိုလို့ရှိရင်အဲ့ဒါမျိုးသားမျိုးသမီးကတရားတရားစစ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ပါတယ်။ကြောင်းဝင်ပြန်ကြည့်လိုက်ပေါ့။ကြောင်းဝင်ပြန်လိုက်တဲ့အခါမှာသီလတမာရီပညာကိုအဓိကမထားဘဲနဲ့ပရိယတ္တိပฏิပတ္တိပရိယတ္တိဆိုတာသာသနာအလုပ်ဖြစ်တဲ့စာပေကျမ်းကသင်ယံပို့ချနေခြင်းအလုပ်ပေါ့။ပฏิပတ္တိဆိုတာအဲ့ဒီလိုသင်ယံပို့ချခြင်းပဲကိုယ်တန်တန်းမှာသီလတမာရီပညာတွေသီလတွေမချိုးဖောက်အောင်နေတယ်။စာပေလည်းပဲပို့ချသင်ယံနဲ့တရားလည်းပဲဟောတယ်တရားလည်းပဲပြတယ်။ကိုယ်တန်တန်းမှာသီလကိုလည်းပဲမဖောက်ဖျက်မိအောင်တမာရီဆိုတဲ့တရားကိုလည်းပဲအမြဲတမ်းတိုးပွားနေအောင်ပညာတရားဝိပဿနာပညာနောက်ဆုံးမဂ်ပညာဖို့ပညာတွေတိုးပွားအောင်ကြိုးစားပြီးတော့ပฏิပတ္တိအလုပ်ကိုကျင့်နေတဲ့ဇေဟန်တာမဏေဒီလိုကျင့်တဲ့အခါမှာလည်းစိတ်ဓာတ်မှန်မှန်နဲ့သီလတမာတိပညာတိုးပွားဖို့ကိုပဲပရိယတ္တိပฏิပတ္တိလို့ကိုကျင့်နေတဲ့ယဟန်တာမဏေတွေဆိုရင်ရှိပါတယ်။အဲ့ဒီပုဂ္ဂိုလ်တွေကိုစီးကတ်တယ်ဆိုလို့ရှိရင်ဒီသီလတမာတိပညာကိုတက်နိုင်နေမဲ့ကြီးညိုလို့စီးကတ်တယ်ဆိုလို့ရှိရင်တရားတရားအစစ်တဲ့ကျောင်းဝင်ပြန်လိုက်ပေါ့ဒီလိုမှမဟုတ်ဘဲနဲ့နာမည်ကြီးလို့ကိုကသွားပြီးတော့လူကျင်တာနာမည်ကြီးလို့သွားပြီးတော့ဖူးကျင်တာဒါမှမဟုတ်လည်းပဲဒီသူ့ရဲ့ကြော်စုံမှုတွေများလွန်းတဲ့အတွက်သွားပြီးတော့ဖူးကျင်တာသီလတမာတိပညာဆိုတာဘာမှမသိဘူးပရိယတ္တိပฏิပတ္တိအလုပ်ကိုတကယ်လုပ်နေတာမဟုတ်ဘဲနဲ့အခြားလုပ်တွေလုပ်နေတာဒီလိုလုပ်နေတာကိုသွားပြီးတော့ကိုကနေပြီးတော့ဖူးကျင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့တရားတရားသိမစစ်သေးဘူးလို့မြတ်စွာဘုရားရဲ့ဒေသနာအရကိုယ့်ကိုယ်ကိုရဲရဲဝံ့ဝံ့ကောက်ချက်ချလို့ရပါတယ်ဒါကြောင့်မြတ်စွာဘုရားကတရားတရားစစ်ရှိမရှိနံပါတ်၁စံကိုကြည့်လို့ရှိရင်တဲ့အမျိုးသားမျိုးသမီးတွေဟာဒီသီလတမာတိပညာကိုဥတီအောင်တိုးပွားအောင်လုပ်ပြီးတော့တိုးပွားဖို့အတွက်ပရိယတ္တိပฏิပတ္တိဒီနှလုံးကိုစေနာမှန်မှန်နဲ့တကယ်လုပ်နေတဲ့ဉာဏ်တော်တွေကိုကိုးကွယ်စည်းကဲတယ်စည်းကဲကိုးကွယ်တယ်ဆိုလို့ရှိရင်တရားတရားတရားစစ်ဒီလိုမှမဟုတ်ဘဲနဲ့ဥဝတောင်းနေဖြစ်လို့သီလတမာတိပညာရှိမှန်းလည်းမသိမရှိမှန်းလည်းမသိဝိနည်းသိက္ခာပုဒ်တွေတကယ်ကျင့်မှန်းလည်းမသိမကျင့်မှန်းလည်းမသိနာမည်ကြီးုံများနဲ့တွားပြီးတော့ဖူးမြော်ခြင်းနဲ့တူတန်းခြင်းနဲ့ဆိုလို့ရှိရင်ဒီတရားတရားအစစ်မဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားကသူ့ရဲ့တပည့်တွေကိုလိုက်နာကျင့်သုံးဖို့အတွက်နံပါတ်၁ဒီစံကိုပေးခဲ့ပါတယ်အဲ့တော့နံပါတ်၁ဆံကသီလတမာတိပညာကျိုးသီလတမာတိပညာတွေတိုးပွားဖို့အတွက်ပရိယတ္တိပฏิပတ္တိအလုပ်ကိုတကယ်လုပ်တဲ့ယန္တာမဏိတွေစီးကပ်ပြီးဆိုရင်ဒါတရားတရားစစ်ရှိတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာနံပါတ်၂တော့လာတတမံသောတုမိစ္ဆတိရောခြင်းမျိုးသားမျိုးသမီးတိတတမံမိမိတဏ္ဍာ၌ကိလေသာတွေကိုငြင်းရစေတတ်တဲ့သူတော်ကောင်းတရားကိုသောတုံနာခြင်းကအိသတိလိုရှိပေ၏တဲ့။နံပါတ်၄တရားနာယူတဲ့အခါမှာလည်းပဲတရားတရားစစ်ရှိတဲ့မျိုးသားမျိုးသမီးကဘလို့စိတ်နဲ့နာယူတော့ဆိုတော့ဒီတရားကိုနာလိုက်လို့ရှိရင်မိမိတဏ္ဍာမှာစောစောကလောဘဒေါသတွေတိတ်ပြီးတော့ကြီးနေတယ်။ဒီတရားကိုနာလိုက်တဲ့အတွက်အငြင်းမနေရပြီးတော့လိုက်နာကျင့်သုံးဖြစ်လိုက်တဲ့အခါမှာကိုယ်တဏ္ဍာမှာကိလေသာတွေတဖြည်းဖြည်းနဲ့နဲ့နဲ့နဲ့သွားအသိဉာဏ်တွေတိုးတိုးလာပြီးတော့သီလတွေတိုးပြီးတော့ဆောက်ခြင်းစိတ်တွေပေါက်လာတယ်။စိတ်ကောင်းစိတ်မြတ်တွေမျိုးရှင်စိတ်ပေါက်ပြီးတော့လောကနဲ့သာသနာအကျိုးတွေကိုဆောင်ရွက်ခြင်းစိတ်ပေါက်လာတယ်။အဲ့ဒီလိုတရားမျိုးကိုနာကျင်တဲ့မျိုးသားမျိုးသမီးကဒါသူတရားတရားအစစ်ရှိတဲ့မျိုးသားမျိုးသမီးရဲ့လက္ခဏာတဲ့။ဒီလိုမှမဟုတ်ဘဲပုဂ္ဂိုလ်ဆွဲတွေဘာဆွဲတွေနဲ့ဒီတရားကိုနာလိုက်တဲ့အတွက်ကိုယ်တဏ္ဍမကိလေသာကင်းမှန်းလည်းမသိမကင်းမှန်းလည်းမသိနာမည်ကြီးလို့ပုဂ္ဂိုလ်ဆွဲတွေနဲ့နာယူပြီးဆိုရင်ဒါတရားတရားအစစ်မဟုတ်ဘူးဆိုတာဒါပြန်ပြီးတော့ကြောင်းမြန်အဖြစ်ဇတိတွေကနေရာချင်းကောက်ချက်ချလို့ရပါတယ်။ဒါကြောင့်မို့နံပါတ်၄ဆံဟာတရားနာယူတဲ့အခါမှာဒီတရားကိုနာယူလိုက်တဲ့အတွက်ကိုယ်မှာအဋ္ဌဉာဏ်တွေတိုးပွားပြီးတော့သူတော်ကောင်းစိတ်တွေအမှန်တကယ်တိုးပွားလာတယ်။သီလတွေကိုလည်းပဲပို့ပြီးတော့လုံခြုံအောင်စီးပွားရေးကိုကြောင်းပြုပြီးတော့ကိုယ့်ရဲ့သီလတွေအကျိုးမခံခြင်းစိတ်တွေသူတော်ကောင်းဖြစ်ခြင်းစိတ်တွေဒီတရားကိုနာလိုက်လို့သူတော်ကောင်းဖြစ်ခြင်းစိတ်တွေပေါက်ပြီးတော့မဂ်ဖို့နိဗ္ဗာန်နေအထိကျင့်ကြံခြင်းစိတ်တွေပေါက်လာပြီဆိုလို့ရှိရင်ဒီတရားဟာဒီတရားကိုနာယူတဲ့မျိုးသားမျိုးသမီးဟာ ဒါသူတော်ကောင်းလက္ခဏာဖြစ်ပြီးတော့တရားတရားဆစ်ရှိတဲ့အမျိုးသားမျိုးသမီးဖြစ်ပြီတဲ့။ကျောင်းဝင်ပြန်လိုက်လို့စောစောကပေါ့ကိုယ်တန်တမကိရတာကိမှလည်းမသိတရားတရားတို့ဘွားမှလည်းမသိစိတ်ကောင်းစိတ်မြတ်တွေတို့ဘွားတလားမတို့ဘွားလည်းမသိပဲနဲ့စောစောကလို့ပုဂ္ဂိုလ်ကြီးနာမည်ကြီးမှုကြီးနဲ့나ယူပြီးဆိုလို့ရှိရင်လည်းဒီမျိုးသားမျိုးသမီးရဲ့တရားတရားမစစ်ဘူးဆိုတာမြတ်စွာဘုရားကဒုတိယအင်္ဂါအနေနဲ့ပေါ်ကြခဲ့ပါတယ်။တတိယအင်္ဂါဘာတော့ဆိုတော့ဝိနည်းမြေစီရာမလန်သာဝေတ္တောတိဥစ္စတိတဲ့ရောချင်းမျိုးသားမျိုးသမီးဒီမြေစီရာမလန်မြေစီရာစတဲ့အကုသိုလ်အငြိကြီးကိုပယ်ဖျောက်လျက်မေအဘုဒ္ဓအညီကြီးကိုဝိနည်းပေးဖြောက်လျက်နေ၏။သာတော်အဲ့ဒီလူရင်းကတုံးခြင်းနဲ့ပြည်စုံတဲ့မျိုးသားမျိုးသမီးကိုတတော်သည့်တရားတရားအစ်စ်နဲ့ပြည်စုံသောပုဂ္ဂိုလ်ဟူ၍ဩစတိဆိုအပ်ဆိုနိုင်ပါသည်။ဤတည်းသို့ဘဂဝါသုံးလောကထွတ်တာရှင်တော်မြတ်ဗျာသည်အဝေါ်စာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်း။နံပါတ်3အင်္ဂါကဘာလို့လဲနံပါတ်1ကသီလသမာဓိပညာရှိတဲ့ဆရာတော်တန်ဃာတော်တွေကိုစီးကပ်တယ်နံပါတ်2ကကိုယ်တန်တယ်မှာစိတ်ကောင်းဆုံးမြတ်တွေတိုးစီပြီးတော့သီလသမာဓိတွေပညာတွေကိုပွားများခြင်းစိတ်ကိုဖြစ်စေတတ်တဲ့တရားမျိုးကိလေသာငြိမ်းစေတတ်တဲ့တရားမျိုးကိုနာယူခြင်းနဲ့နံပါတ်3အနေနဲ့ဘာလို့ဆိုတော့ဝိနည်းမစ္စေတာမလန်ကိုယ့်ရဲ့တန်တယ်မှာမစ္စေတာစတဲ့ဝန်ပုံမှုတွေကိုပယ်ဖြောက်ပြီးတော့ကိုယ်မှာရှိလာတဲ့ပစ္စည်းတွေကိုအများနဲ့ဆက်ဆံအောင်လုပ်ပြီးတော့အကျိုးရှိတဲ့နေရာမှာလူကျင်တန်းကျင်တယ်တဲ့။သာသနာရေးမှာလည်းပဲလူတွေလူမှုရေးမှာလည်းပဲကိုယ်နဲ့ဆက်နေတဲ့ဒုက္ခရောက်နေတဲ့မောင်နှမတွေမိဘတွေဆွေမျိုးတွေတက်နိုင်နေများအားသိပြီးတော့လူကျင်စိတ်ရှိပြီဆိုလို့ရှိရင်လည်းပဲဒီပုဂ္ဂိုလ်ဟာတရားတရားစစ်ရှိတဲ့ပုဂ္ဂိုလ်တွေတချို့ကြတော့ဒီလိုမဟုတ်ဘူး။နာမည်ကြီးတဲ့နေရာသွားပြီးတော့ဒီနေရာမှာတကယ်လိုအပ်တယ်မလိုအပ်ဘူးဆိုတာလည်းမချင့်ချင်ဘူး။ဒီလိုပေါ့ကိုနာမည်ဘုံနေလိုချင်လို့နာမည်တွေလိုချင်လို့သွားပြီးတော့အများလူလူတူလိုက်လေဆိုရင်ဒါတရားတရားစစ်မဟုတ်မိမိတန်တယ်မှာမေစီတာတရားတွေဖျောက်ပြီးတော့သာသနာအတွက်လောကအတွက်မိမိပဝန်းကျင်မှာဒုက္ခရောက်နေတဲ့ပုံကိုယ်တွေအတွက်နာမည်မရရင်နေပစ်စီသူတို့အကျိုးရှိရင်ပြီးတာပဲဆိုတဲ့စိတ်တက်နဲ့တူလို့ရှိရင်လည်းပဲဒါတရားတရားအစစ်ရှိတဲ့ပုံကိုယ်ရဲ့တတိယလက္ခဏာဖြစ်ပြီးတဲ့အဲ့ဒီလက္ခဏာ၃ပါးနဲ့ပုံကိုယ်ကတရားတရားအစစ်ရှိပြီးတော့မေစီတာတရားတွေကင်းပျောက်သွားတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်လို့လဲဆိုတော့မစ္စတာတရားကင်းပြောက်တော့လက်ငင်းပစ္စုပန်ဘဝမှာချမ်းသာနိုင်တာပေါ့အဲ့တော့ဒီဟာနဲ့ဆက်ပြီးတော့မြတ်စွာဘုရားကမစ္စတာတွေဖြောက်နိုင်အောင်လို့ဒီတရားနဲ့ဆက်ပြီးတော့မြတ်စွာဘုရားကဘာတွေဟောကြားခဲ့တုန်းဆိုတော့တန်ယုတ်တနိဂေတခုကြတော့မြတ်စွာဘုရားကဒီမစ္စရိယတရားတွေပယ်ဖြောက်ဖို့နဲ့ဆက်ပြီးတော့ဒီကောသလမင်းကြီးကိုဟောထားတာရှိတယ်ကောသလမင်းကြီးကတနေ့တော့မြတ်စွာဘုရားထံရောက်သွားတယ်ပေါ့မြတ်စွာဘုရားထံရောက်သွားတာဘယ်ချိန်လုံးဆိုတော့နေ့လယ်12နာရီလောက်ကြာမြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားကလည်းပဲဒီလိုချိန်ကြီးလာလေးမရှိတော့မေးလိုက်မင်းမြဲတဲ့ဒီလိုနေ့လယ်12နာရီလောက်ကြာဘာကိစ္စနဲ့ရောက်လာတာတုန်းဆိုတော့မြတ်စွာဘုရားတဲ့တပည့်တော်တာဝတိမျိုးတစ်ထည့်တစ်ယောက်သေးတယ်အဲ့ဒီတစ်ထည့်တစ်ယောက်သေးတော့သူ့မှာသာသမီမရှိတော့ဘုရားတဲ့သူ့ရဲ့ပစ္စည်းတွေကတပည့်တော်ပြည်သူပိုင်ဖြစ်နေသိင်းရပါတယ်မြတ်စွာဘုရားတဲ့အဲ့ဒီပစ္စည်းတွေသိင်းနေတယ်တပည့်တော်မြတ်စွာဘုရားထံကိုလာပြီးတော့ဖူးမြော်ခြင်းဖြစ်ပါတယ်မြတ်စွာဘုရားဆိုတော့ပြီးတော့သောတရမင်းကြီးထက်လျှောက်မြတ်စွာဘုရားတဲ့အဲ့ဒီတစ်ထည့်ကသိပြီးတော့အံ့ဩเสียကောင်းလာတယ်သူ့မှာသာသမီလည်းမရှိဘူးမြတ်စွာဘုရားပစ္စည်းတွေကြတော့လည်းပဲသိပြီးတော့ချမ်းသာတာပဲတဲ့ဘလောက်ကြည့်ချမ်းသာတော့ဆိုတော့ဒီငွေသားပေါ့ငွေသားဆိုတာယခုခေတ်လိုဒီအယုတ်တွေဘာတွေရိုက်ထားတဲ့ငွေဆက်ကူကိုပြောတာပေါ့ငွေသားအတုံးတွေကိုပြောတာဒီငွေတရားတွေကသူ့မှာသိန်း80လောက်ချမ်းသာတယ်မြတ်စွာဘုရားတဲ့ကျန်တဲ့ဒစိတ်တွေပါရီရိုက်ထားတဲ့ရွှေတုံးတွေငွေတုံးတွေဆိုတာကတော့ပြောမနေတော့မြတ်စွာဘုရားတဲ့ဒါပေမဲ့လို့သူ့ဘဝသိပ်ပြီးတော့တနာစရာကောင်းတယ်မြတ်စွာဘုရားတဲ့သူ့နေစဉ်စားနေတာကဘာလို့ဆိုတော့ဇကွဲထမင်းနဲ့ပုံးရီဟင်းကိုပဲသူနေတိုင်းစားတယ်ဘုရားတဲ့ဝတ်တာကြတော့လည်းဘလို့ဝတ်ဝတ်တုံးဆိုတော့အင်မတန်မှကျန်းပြီဆိုတဲ့ပိုက်ဆံလျှော်ချီနဲ့ရက်ထားတဲ့အဝတ်ကို30ဆင်းဆင်းပြီးတော့30ဆက်ပြီးတော့ဝတ်တယ်မြတ်စွာဘုရားတဲ့နောက်ပြီးတော့သူစီးနေတဲ့ရထားလေးကလည်းအိုလိုက်တာမြတ်စွာဘုရားတဲ့ဒီ ठी ကြတော့လည်းပဲတိရွက်တွေကိုဆက်ပြီးတော့ဆောင်းတယ်မြတ်စွာဘုရားအဲ့တော့အင်မတန်စီးစင်ဥစ္စာပြည့်စုံတဲ့တစ်ထည့်ဟာသာသမီလည်းမရှိဘူးကိုဝန်းကိုတောင်မတရာဘူးခုသေးတဲ့ခါကျတော့ပစ္စည်းတွေစွန့်ထားတယ်လို့တပည့်တော်ကဤသူပိုင်ဖြစ်နေလာသိမ့်တာပါဆိုတော့မြတ်စွာဘုရားကဗာမိတ်လို့ဆိုတော့မင်းငယ်တဲ့လောကမှာမစ္စရိယတရားတွေကူးစီးပြီးတော့အကုသိုလ်တရားများတဲ့သူယုတ်မာနဲ့တရားတရားကိုယ့်ရဲ့ပစ္စည်းတွေကိုဆွေမျိုးသားချင်းတွေဒုက္ခရောက်နေတဲ့ပုံကိုယ်တွေသာသနာတော်အတွက်လိုအပ်တဲ့နေရာတွေထောက်ပံ့ခြင်းနဲ့တရားတရားပြည့်စုံတဲ့သူတော်ကောင်းတယောက်ဒီလိုနှမျိုးနှစားရှိနိုင်တယ်တဲ့စောစောကလို့ပေါ့ကိုယ့်ပစ္စည်းကိုအထိမခံခြင်းနဲ့သူယုံမာတွေကြတော့တဲ့သ တို့ရဲ့ပစ္စည်းရဲ့ဘာနဲ့တူလို့ဆိုတော့လူသူမနည်းတဲ့တော်ကြီးတဲ့ကရေကန်ကြီးနဲ့တူတယ်တဲ့လူသူမနည်းတဲ့ရေကန်ကြီးဟာတော်ထဲမှာရေတရားလည်းပဲကြီးလင်းပြီးတော့တောက်ချင်စပွဲအင်မတန်မှတန့်ရှင်းတယ်ကြီးလင်းတယ်ပြီးတော့စိတ်ကန်းကလည်းပဲဆင့်ခဖို့ရအတွက်မြေလေးတွေပြန်ပြူးပြီးတော့နေရှောလေးတွေအင်မတန်မှตาရတဲ့ရေကန်ကြီးတကူရှိတယ်ဒါပေမဲ့လို့တဲ့အဲ့ဒီရေကန်ကြီးဟာလူသူမနည်းတဲ့တော်ကြီးထဲမှာရောက်နေတဲ့အတွက်လူတွေနဲ့တွေ၊ဂျင်မာတွေအားလုံးပေါ်တတ္တဝါတွေတိရစ္ဆာန်တွေတစ်ပင်တွေဆပြီးတော့အဲ့ဒီရေကူမသုံးဆောင်နိုင်ဘူးတဲ့ချိုးကျင်တဲ့ပုဂ္ဂိုလ်လည်းပဲချိုးလို့မရဘူးဒီတော့ဘာဖြစ်တုံဆိုတော့ကြားတော့နေတွေဘာတွေပူတော့ကြားတော့ဒီရေကန်ကြီးကလိုလိုခန့်ချောက်သွားရတယ်မင်းမြဲတဲ့ဘယ်သူမှလည်းပဲအကျိုးမရှိဘူးဒီလိုပဲတဲ့တရားတရားနဲ့ပြီးတော့မစ္စရိယတရားအင်မတန်မှကက်စီနေတဲ့ပုဂ္ဂိုလ်တယောက်ကြည့်လာပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူ့ရဲ့ပစ္စည်းတွေကဘာနဲ့တူလို့ဆိုတော့လူသူမနည်းတဲ့ရေကန်ကြီးနဲ့တူတယ်တဲ့သူ့ရဲ့ဒီပစ္စည်းတွေကိုတော့စုပါရဲ့ရှေးကံလျောက်ရှေးရကုသိုလ်ကောင်းမှုတွေလုပ်ခဲ့လို့ဒီဘဝမှာပစ္စည်းတွေတော့ရပါရဲ့ဒါပေမဲ့လို့တဲ့ဒီပုဂ္ဂိုလ်ဟာသူ့ရဲ့ပစ္စည်းတွေနဲ့ဘာလုပ်လို့ဆိုတော့မာတာပိတရလို့ခေါ်တဲ့ကိုယ့်ရဲ့မိခင်ဖခင်တွေကိုလည်းပဲပစ္စည်းတွေနဲ့စောက်ရှောက်တဲ့နဲ့ကျေးဇူးကြီးမားတဲ့မိဘတွေရှိတယ်။ဒီမိဘတွေကိုတက်နေနေမှစိတ်ချမ်းသာအောင်အစာချင်းကိုလည်းပဲအစားအစာကိုပြည့်စုံအောင်လုပ်ပြီးအဝတ်အချိန်ဆိုလို့ရှိရင်လည်းပဲပေါ်လာတဲ့အဝတ်ကလေးတွေစိတ်ချမ်းသာအောင်ဆင်းပြီးတော့မိမိရဲ့မိဘကိုတက်နေနေမှကျွေးမွေးစောက်ရှောက်ပြီးတော့စိတ်ချမ်းသာအောင်ခါရမှာတဲ့ဒီပစ္စည်းတွေနဲ့ခုတော့အဲ့ဒီပုဂ္ဂိုလ်ကသူ့ရဲ့မိဘတွေကသူ့ရောပစ္စည်းတွေရှိပါရဲ့ဒါပေမဲ့မိဘတွေကိုမကြွေးမွေးတော့မိဘတွေနဲ့အခမ်းအနမိဘတွေရတဲ့ပဲသူ့မှာပါမေတ္တာတိတ်ပြီးတော့မရောက်။သူကလည်းပဲမိဘတွေမြင်လို့ရှိရင်ငါပစ္စည်းကိုတင်းတောင်းမလားဆိုပြီးတော့တိတ်ပြီးတော့နှမျိုးစည်းကပ်နေတော့စိတ်ဆင်းရဲမှုတွေဖြစ်တယ်တဲ့မိဘစိတ်ချမ်းသာအောင်မထားနိုင်ဘူး။ဒါရင်းမဲ့နာဆိုတော့နံပါတ်1တာသမီတွေကိုလည်းပဲဒီပစ္စည်းတွေနဲ့မပြည့်စုံဘူးတဲ့သူ့ရဲ့ပစ္စည်းတွေရောမှာဆိုတော့တာသမီတွေပညာရေးကောင်းအောင်လုပ်ပေးရမှာ။ဒါပေမဲ့လို့တာသမီတွေပညာရေးကောင်းအောင်ငွေကုန်မှာဆိုတော့လုပ်မပေးဘူးတဲ့။သားသမီးတွေပစ္စည်းတွေတွေဘာတွေနဲ့တက်နိုင်နေမှာသူ့ရွယ်လေးနဲ့သူဝစားဆင်းရဲမှုရွှေငွေစတဲ့တန်စာလေးတွေဆင်းရဲမှုတွေလုပ်ပေးရမှာဒါပေမဲ့လို့ကုံမာဆိုတော့မလုပ်ဘူးတဲ့အဖြစ်ပဲထားတယ်အဲ့တော့သူ့ရဲ့ပစ္စည်းတွေကသားသမီးတွေအတွက်စိတ်ချမ်းသာမှုကိုလည်းပဲလုပ်မပေးနိုင်ဘူးတဲ့နောက်ပြီးတော့ဘာတွေတော့ဆိုတော့ဓာတကံမတရာပောရိတာတဲ့သူ့အိမ်မှာအစီကံလေးတွေဘာလေးတွေပေါ့ရှိတတ်တယ်ဒီအစီကံလေးတွေကလည်းပဲသူ့ပစ္စည်းကိုကြောင်းပြုပြီးတော့အမြဲတမ်းပဲညှူစုခံနေရတယ်တဲ့သူ့ရဲ့ပစ္စည်းလေးတွေနဲ့တနေ့တနေ့ပေးနုပေးနုနဲ့စောင့်နေပြီမဲ့လို့ဒီပုဂ္ဂိုလ်ကသူ့ရဲ့ကျွန်းလေးဘာတွေကိုအော်ဟဲ့ပြီးတော့ငေါငန်းတာပဲရှိတယ်။ကိုချင်းစားပြီးတော့အဝတ်ကလေးဝယ်ပေးတာတော့အစားတောက်ကလေးကိုစားတယ်လို့ကြွေးတာတော့မရှိဘူးတဲ့။သူ့ရဲ့ပစ္စည်းကိုကြောင်းပြုပြီးတော့ဒီအောက်ကအစီကံပုဂ္ဂိုလ်တွေကိုလည်းပဲမချမ်းသာဘူးဆင်းရဲအောင်လည်းလုပ်တယ်တဲ့။ဒါရင်မနာဆိုတော့မဟုတ်သေးဘူးမိတ္တာမစ္ဆာကိုရဲ့မိတ်ဆွေတွေအပေါင်းအသင်းတွေခီးအတူတူသွားပြီဆိုလို့ရှိရင်ကို့မှာပေါ်များနေလို့ရှိရင်ကိုကနေနစ်နာခံပြီးတော့ငါကုံကြခံမယ်ဆိုတဲ့စိတ်တည်းမရှိဘူးတဲ့ကိုကလည်းစီပူပြီးတော့သူ့ပေါ်ကနေပြီးတော့ကြိုးကျင်တာပဲရှိတယ်အဲ့တော့မိတ်ဆွေတွေဘာတွေလဲပဲသူ့ကိုကြောင်းပြီးတော့သူ့ပစ္စည်းကိုကြောင်းပြီးတော့စိတ်ချမ်းသာမှုမရဘူးတဲ့နောက်ပြီးတော့တမနာပြန်မနာတဲ့ဒီသာသနာတော်မှာမိမိတို့ဗုဒ္ဓဘာသာကိုးကွယ်တယ်ဆိုရင်ကိုရဲ့ဗုဒ္ဓဘာသာမှာသာသနာအလုပ်ကိုတကယ်လုပ်နေတဲ့အကျင့်လည်းပဲကောင်းတဲ့ပရိယတ်ပฏิပတ်တိကိုတကယ်လုပ်နေတဲ့စိတ်ထားမှန်တဲ့ရဟန်းတန်ဃာတွေကိုလည်းပဲကိုယ့်ရဲ့ပစ္စည်းကိုမလွတ်တန်းဘူးတဲ့အဲ့ဒီတော့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းတွေဟာသူ့နဲ့တဝန်းကျင်ဆက်နေတဲ့မိဘတွေသာသမီတွေအစီကံပုဂ္ဂိုလ်တွေမိတ်ဆွေတွေနောက်ဆုံးအလူကံဖြစ်တဲ့ကိုယ့်ရဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့ရဟန်းတာမန်တွေကိုလည်းပဲမချမ်းသာစေတဲ့အတွက်သူ့ရဲ့ပစ္စည်းဟာအလကားပဲတဲ့တနည်းတော့ဘာဖြစ်တုံဆိုတော့ကံမကောင်းအကြောင်းမလာတဲ့အခါမှာရေရင်သူကြီးကလည်းပဲကိုယ်တော့ဝမ်းတွင်းမှာဖြစ်တဲ့ရေသဘောမျိုးပေါ့အခါမတိအချိန်မတိမှာရေတွေမျောပြီးတော့ဒါမျိုးရေတွေကြောင့်မို့လို့ပဲရေဘေးကြောင့်လည်းပဲပါသွားတတ်တယ်တဲ့ရေဘေးကြောင့်လည်းပဲကုန်သွားတတ်တယ်နောက်ဆုံးမှမီးဘေးကြောင့်လည်းပဲမီးဘေးဆိုတာလည်းပဲအချိန်မရှိဘူးသူဖြစ်ချင်တဲ့နေထဖြစ်တာဒီမီးဆိုတဲ့ဂျန်သူကြီးကလည်းပဲယူသွားနိုင်တယ်တဲ့နောက်ပြီးတော့မင်းဆိုတာတရားမဆောင်တဲ့မင်းနေပေါ့ပြည်သူပိုင်ဖြစ်တဲ့အဓမ္မဝင်ပြီးတော့သိရင်လည်းပဲကိုယ့်ရဲ့ပစ္စည်းတွေကပါသွားနိုင်တယ်တဲ့နောက်ပြီးတော့အငွေကံချိုးသားသမီးမိမိမှာသားသမီးရှိတယ်။ဒီသားသမီးတွေမလိမ်မာလို့ရှိရင်လည်းပဲဒီပစ္စည်းတွေကကုန်သွားနိုင်တာပဲတဲ့သူတို့ဖြုံးတဲ့အတွက်။ဒါကြောင့်မို့ဒီဂျန်လူမျိုး၅ပါးတွေကအမြဲတမ်းပဲဝန်းရံနေတဲ့အတွက်သူဟာကိုယ့်ရဲ့သားသမီးတွေမိဘတွေကိုယ့်ရဲ့အစီကံပုဂ္ဂိုလ်တွေမိတ်ဆွေတွေကိုယ့်ရဲ့ဘာသာရေးကောင်းဆောင်တွေကိုမချမ်းသာစေဘဲနဲ့ဒီတိုင်းထားတော့ရပစ္စည်းကရေရှည်တည်သလားဆိုတော့စောစောကပြောတဲ့ရေတွေမီးတွေအငွေကံချိုးသားသမီးတွေနောက်ပြီးတော့ ဒီမွေခံဆိုးသားသမီးတွေပြင်နောက်ပြီးတော့မိမိတို့မယ်ပြည်သူပိုင်သိန်းနာတွေတခိုးတမရတွေဒီရန်သူမျိုးငါးပါးကြောင့်ပစ္စည်းတွေကကုန်ခန့်သွားနိုင်တယ်တဲ့ဒါကြောင့်မို့သူ့ရဲ့ပစ္စည်းတွေကသူသေးတဲ့အခါမှာဒီရန်သူမျိုးငါးပါးကသိမ့်ပြီးတော့ဝင်ပြီးတော့လွတ်သွားတဲ့အတွက်သူမသေးခင်မှာလည်းပဲပါသွားနိုင်တဲ့အတွက်ပစ္စည်းတွေကနောက်ဆုံးတော့ကုန်ရတာပါပဲတဲ့ကိုယ့်ရဲ့မိဘတွေဆွေမျိုးတွေသားသမီးတွေကိုဘာသာရေးကောင်းဆောင်တွေအတွက်တက်နေနေများလှုပ်လို့ရှင်ဒီကုန်ချင်းဟာကိုယ့်အတွက်တမလွန်ဘဝမှာရိတ်ခါရနိုင်တဲ့အတွက်ကောင်းသောကုန်ချင်းနဲ့ယခုတော့ရန်သူမျိုးငါးပါးဖြည့်ဆည်းလိုက်တဲ့အတွက်သူဟာကုန်သွားနိုင်တာပဲအဲ့ဒါကမစ္စရိယအာကြီးတဲ့ကိုယ့်ပစ္စည်းကိုအထိမခံရင်တဲ့တရားတရားမရှိတဲ့မျိုးသားမျိုးသမီးတွေရဲ့လက္ခဏာပဲတဲ့တရားတရားရှိတဲ့မျိုးသားမျိုးသမီးကြတော့ကိုယ့်ရဲ့ပစ္စည်းတွေကိုမိဘတွေသားသမီးတွေအတွက်တက်နေနေများစောင့်ရှောက်တဲ့စိတ်ချမ်းသာအောင်လုပ်ပေးတယ်ကိုယ့်ရဲ့ဇေကံဒီပေါ်မှာလည်းပဲမြင့်မြဲတဲ့တက်နေနေများပြည့်စုံစောင့်ရှောက်တယ်နောက်ဆုံးယဟန္တာမဏိတွေလည်းပဲသာသနာ့အလုပ်ကိုလုပ်တဲ့နေရာမှာချမ်းသာတည်ဖို့အတွက်ထောက်ပံ့ကြတယ်။အဲ့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းတွေကတော့ဇွာမြို့ညီကုန်းတွေအနီးမှာရှိတဲ့ရေကန်ကြီးလိုပဲတဲ့တတ္တဝါတွေသိပြီးတော့အဲ့ဒီရေကန်ကြီးကိုအကြောင်းပြုပြီးချမ်းသာကြတယ်လို့ပဲသူ့ရဲ့ပစ္စည်းကိုအကြောင်းပြုပြီးတတ္တဝါတွေချမ်းသာနိုင်တယ်မြင်မြဲဆိုပြီးတော့မြတ်စွာဘုရားကအဲ့တော့တရားတရားရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းတွေဟာလူသူနီးနေတဲ့ဇွာညီကုန်းအနီးကရေကန်ကြီးနဲ့တူတဲ့အကြောင်းအင်မတန်မှနှမျိုးတွန့်တုံလွန်ပြီးတော့တရားတရားမရှိတဲ့အမျိုးသားမျိုးသမီးတွေရဲ့ပစ္စည်းဥစ္စာတွေကတော်ကြီးတဲ့မှာရောက်နေတဲ့ရေကန်ကြီးနဲ့တူတဲ့ကြောင့်မြတ်စွာဘုရားကအဲ့ဒီကောသလမင်းကိုဟောကြားခဲ့ပါဒါကြောင့်မို့ဒီမစ္စရိယတရားရှိလာပြီဆိုလို့ရှိရင်အင်မတန်မှကြောက်စရာကောင်းတယ်ကိုယ်လည်းပဲစိတ်မချမ်းသာဘူးပဝန်းကျင်လည်းပဲစိတ်မချမ်းသာဘူးဒီလိုစိတ်မချမ်းသာတဲ့အကြောင်းကိုမြတ်စွာဘုရားကဒီလင်းတဲ့နိုင်မြတ်စွာဘုရားကဟောကြားတော်မူခဲ့တယ်ဒီပရမမစ္စရိဆိုတဲ့တချို့ပုဂ္ဂိုလ်တွေကအင်မတန်မှသိပြီးတော့ကက်စီးတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားလက်ထက်ကလည်းပဲရှိတာပဲယခုအချိန်မှလည်းပဲအများတိုင်းရှိနေကြတယ်မြတ်စွာဘုရားကဒါကြောင့်မို့တရားမင်းကိုဟောကြားခဲ့တယ်တရားမင်းနဲ့ဟောဒီအိတ်တာသူတစ်ပါးကိုယ့်တဲ့သားသွားလို့ရှိရင်သူတစ်ပါးကိုမနာလိုတဲ့ဒီအိတ်တာတရားမစ္စရိယကိုယ့်ပစ္စည်းကိုအထိမကန်ခြင်းနဲ့ဝန်တိုးတဲ့မစ္စရိယတရားဒီတရားနှစ်ပါးကိုသာပယ်ဖြောက်လိုက်လို့ရှိရင်လောကကြီးကငြင်းချင်းတဲ့လောကကြီးဖြစ်မယ်တဲ့အဲ့ဒီတရားနှစ်ပါးကိုပယ်ချောက်ချင်လို့ရှိရင်စောစောကတရားတရားအစစ်ရှိတဲ့တတနာကာမောသီလဝတ္တန်စတဲ့သီလသမารီပညာရှိတဲ့ယဟန်တော်တွေကိုစိတ်ကပ်တရားနာယူတဲ့အခါမှာကိုယ်တဏ္ဍာမှာတကယ်ကိလေသာကိုငြိမ်းသွားစေတဲ့အဋ္ဌဉာဏ်တွေတိုးပွားစေတဲ့တရားတော်ကိုရွေးပြီးတော့နာယူနောက်ပြီးတော့ကိုယ့်ရဲ့ပစ္စည်းတွေကိုလည်းပဲမစ္စရိယတရားမဖတ်ဖက်နဲ့တင့်တုံမဲ့အသုံးချမဲ့နေရာတွေမှာလောကမှာဒီဆေးရုံတွေစာတင်ကျောင်းတွေဘုံကျောင်းတွေအားလုံးကိုဘာသာရေးတခုတည်းကိုမဆိုလိုဘူးဒီလိုနေရာဒီမစ္စရိယတရားကိုပယ်ဖြောက်ပြီးတော့စွမ်းအားရှိသမျှပေးလူတဲ့ပုဂ္ဂိုလ်နံမဲ့ခြင်းမှုကိုအဓိကမထားဘဲနဲ့အကျိုးရှိမှုကိုသာပဓာနာထားပြီးတော့ပေးလူတဲ့ပုဂ္ဂိုလ်ဟာတရားတရားရှိတယ်။အဲဒီတရားတရားရှိလို့ရှိရင်မစ္စရိယတရားဟာပျောက်ပြီးတော့ဒီပုဂ္ဂိုလ်ဟာခုလည်းပဲချမ်းသာတယ်၊နောင်လည်းပဲချမ်းသာတယ်တဲ့။အဲဒီလိုမှမဟုတ်ဘဲနဲ့မစ္စရိယတရားဦးစီးပြီးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာခုဘဝမှာလည်းပဲဆင်းရဲပြီးတော့တမန်တော်ဘဝမှာလည်းပဲဒုက္ခရောက်တယ်ဆိုပြီးတော့မြတ်စွာဘုရားကတရားမင်းကိုဟောခဲ့ပါတယ်။အဲ့ဒီလိုဒုက္ခရောက်တဲ့အကြောင်းဘုန်းကြီးတို့စာပေတွေမှာရှိပါတယ်။ဒီမစ္စိမနိကေမှာဆိုလို့ရှိရင်လည်းပဲဒီဒေါရိယတထေကြီးဆိုတာဒီပရမမစ္စရိတဲ့သူ့လူတွေကခေါ်ကြတာ။အင်မတန်မှကက်စီနေတဲ့တထေကြီးတဲ့သူ့ရဲ့ဘဝကိုကြည့်လို့ရှိရင်အင်မတန်မှတန်ဝေကရစရာကောင်းပါတယ်။ဘလို့ရစရာကောင်းတော့ဆိုတော့တရားတရားလက္ခဏာမရှိဘဲနဲ့မစ္စရိယအင်မတန်မှကက်စီလွန်းတဲ့အတွက်သူ့မှာယခုဘဝလည်းပဲဒုက္ခရောက်တယ်။နောက်ဘဝလည်းပဲဒုက္ခရောက်တဲ့အကြောင်းကိုမြတ်စွာဘုရားအဲ့ဒီမစ္စိမနိကေကြတော့ဟောကြားခဲ့တယ်။တောရိယတကယ်ကြီးဆိုတာချားမဟုတ်ပါဘူးတာဝတိမြို့ရဲ့အနီးမှာတုတိယွာဆိုတာရှိတယ်အဲ့ဒီတုတိယွာမှာသူကဘာတော့ဆိုတော့ကောသလမင်းကြီးကပိုင်စားပေးလိုက်တဲ့အတွက်အဲ့ဒီတုတိယွာကြီးကိုအုပ်ဆိုးတဲ့အတွက်သူ့ကိုတောရိယပုံတာတဲ့ကောသလမင်းကြီးရဲ့ပုရောဟိတ်ကြီးကိုသူ့မှာသားတစ်ယောက်ရှိတယ်သူ့ဘာလူလင်းနဲ့အင်မတန်မှချုံမလှပါတယ်ပေါ့ခန္ဓာကိုယ်ကပြည့်ပြည့်ပြီးတော့ချုံမလှပါတယ်သူ့ကိုသူ့ဘာလို့ခေါ်ကြတယ်အဲ့တော့တချင်းကြီးကသူ့သားကိုဘယ်လိုဆုံးမှာတော့ဆိုတော့ဣန္ဒနာနံခယံဒိတ်တဝဝံမိကာနိစအာစီပင်စယံမဒုနိစတမဟာရံပန္တိတောကရမဝတိတဲ့ဒီနေ့တော့သူ့သားကိုနေတိုင်းဆုံးမတယ်ပေါ့ငါသားတဲ့လောကမှာပညာရှိတဲ့ပုဂ္ဂိုလ်ကြီးဆိုတာဘာနဲ့တူရမလဲဆိုတော့ဒီမိမိကိုယ်ကိုဣန္ဒနာနံခယံဒိတ်တဝတဲ့ဘုန်းကြီးတို့အိန္ဒိယလူမျိုးတွေဒီအိန္ဒိယမှာဘာဖြစ်ကြလဲဆိုတော့သူတို့မျက်စိလေးတွေအေးအောင်လို့ဆိုပြီးတော့မျက်စင်းလေးတွေမျက်စင်းတောင်တွေတွေးတွေးပြီးတော့လိမ့်နေရှိတယ်ပေါ့ငါသားတဲ့မျက်စင်းတောင်ကိုကြည့်တယ်မျက်စင်းတောင်လေးကတနေ့တနေ့သွေးသွေးလိမ့်နေတာမှလုံးမပါရတယ်လို့ပဲတဲ့လှူတယ်ဆိုတာတကယ်တော့လူလေတွေကသမုတ်ထားတာလှူတယ်ဆိုတာကိုယ့်ပစ္စည်းကုံလာခဲ့ငါသားတဲ့မျက်စင်းလေးကတနေ့နေနေနေနဲ့သွေးလို့ရှိရင်ကြားတော့လုံးမပါပြီးတော့ကုံသွားတယ်လို့ပဲလှူတယ်ဆိုတာလည်းပဲနောက်ဆုံးတော့ကိုယ့်ရှိတဲ့ပစ္စည်းပေးလိုက်ရတော့ကုံလာပဲတဲ့ငါသားမလှူနဲ့တဲ့ Now be the one we gun is at Densian, don't go eat it. Don't go eat it, Charlie, at the name and a suit at Macharo, don't go eat it. Logama, deep in Yasilusian, is Sisura, Naja and Naja Susan. Sevaya and Seva Susan. Peroma Macombs in it, Edilu Sulusian, the Chavo, you chill out of the needle, the Tinsula, chill out of it. Now be the Vasa of Yoro, Madunins at the Maharan. Piavon lady, Denitani Suba Miaro, Jaro, Jao, Nichibu, Jai, Miala, the Lube, Nadare, Lude Suda, the Gero, Pona Vede, Edo, Denitani, Nene Suda, Naja Seva Suba Mialogin, the Titian Nave, Peroma, the Lunesu, Eddie the Tia, or a baby. The busy at Duabla Chana, Aronzuro, Grebo, she's a corner, Chana, Dalmadu, Nadia Mamadu. Yes, I've had Dauti, my name, Melu, do a net Dauti, yes, I've had it. They don't want John, me, leave it. Daniel, yes, I've had some of your video, the Zoma Malongo, Sola, the Zoma Malongo. Nay, do Dao, Poco, Vito, Nachara, Melu, who are dwell. You see, who Nadia Sabia Sabido, Senator Subu, Nay, and Pop Yoda. The Nido, they do are a pop. You see, the other thing, your Madia, the thing, your Sharo, the Puro Hezulo, Yarun and Sido. ပြည်သူတွေကြီးကပြည်စီတွေလည်းပဲမတရားနေနဲ့ရှာပုံရပါတယ်။တနေ့တော့ဒေသွားတော့ဘာဖြစ်တော့ဆိုတော့သူ့သားရဲ့အိမ်မှာသူ့ဘလူလင်ရဲ့အိမ်မှာခွေးသွားပြီးတော့ဖြစ်ရှာတယ်။အဲ့တော့သူ့ဘလူလင်လည်းသူ့ဖေရဖြစ်လာတဲ့ခွေးဆိုတော့အိမ်မတဲမှာချစ်တယ်ပေါ့။ချစ်တော့ဘာလို့လဲဆိုတော့သူ့သားတဲ့ခမင်းကိုကြွေးတယ်။ရှေးကြီးစက်ကြောင့်ပေါ့။ဒါဆိုအိမ်တဲကမှာလည်းပဲအိမ်မတဲမှာကောင်းမင် ဘုရားကအဲ့ဒီအရေးအကြောင်းကိုတနေ့တော့တူတူရွာကိုကြွားတယ်ပေါ့မြတ်စွာဘုရားကြွားတယ်ဆိုရင်ပဲသူ့ဘလူနေရလည်းပဲကိစ္စလေးတစ်ခုရှိတော့အပြင်ထွက်သွားတော့အိမ်မှာမရှိဘူးမရှိတော့မြတ်စွာဘုရားကအဲ့ဒီသူ့ဘလူနေရအိမ်တကားကိုသွားပြီးတော့ဆွန့်ရက်တယ်ပေါ့ဆွန့်ရက်တော့ကြတော့အဲ့ဒီစောစောကတောရိယာကဖြစ်လာတဲ့ခွေးရဘာလို့တော့ဆိုတော့မြတ်စွာဘုရားကလည်းမြင်ရောသွားပြီးတော့မြတ်စွာဘုရားနဲ့ကပ်ပြီးတော့တဝုန်းနဲ့ခေါင်းတော့လာတယ်အဲ့တော့မြတ်စွာဘုရားကအစီအကံတွေရတဲ့ပဲကြည်နေကြတယ်ဗုဒ္ဓဘာသာဖြစ်ပြီးမြဲသူတို့ရဲ့အရှင်သခင်ဗုဒ္ဓဘာသာမဖြစ်သေးတော့ဆုံးလည်းပဲမလောင်ရဲဘူးတော့ကြဆုံးယူလောင်လိုက်လို့ရှိရင်သူ့ဘလူနေရပြည်တံတွေပေးပြီးတော့လုံလိုက်လို့ရှိရင်လည်းသူတို့ကခံရမှာဆိုတော့အဲ့တော့ဝိုင်းပြီးတော့ကြည်နေကြတော့မြတ်စွာဘုရားကခွေးလေးကိုဗာမိတ်တော့ဘူးလို့ဆိုတော့တောရိယာတဲ့တင်ဟန်ကိုတော့ကလည်းပဲငါဘုရားကိုဘောဂရမဘောဂရမဆိုပြီးတော့မယူမသိနဲ့ဘောဘောဆိုပြီးတော့မယူမသိတွန်းမိုးပြီးတော့ပြောဆိုခဲ့တဲ့အတွက်မလူမတမ်းမပေးကမ်းတဲ့အတွက်ယခုခိုးဖြစ်နေရပြီတဲ့ယခုလည်းပဲငါဘုရားကိုလာပြီးတော့တဝိုးနဲ့ဟောင်းနေပြီတဲ့တင်ငါဘုရားကိုသာအဲ့ဒီလိုရံမျိုးကြီးနဲ့ဟောင်းနေရင်တော့တင်ဟာသေလို့ရှိရင်တော့အဝိစီငရဲ့ကြတော့မှာပဲဆိုမြတ်စွာဘုရားကခွေးလေးကိုမိန့်တော်မူလိုက်တယ်ခွေးလေးကလည်းပဲမြတ်စွာဘုရားနဲ့ဟိုဘဝတည်းကမတည့်တယ်ဆိုတော့မြတ်စွာဘုရားပြောစကားကိုနားလည်သွားတော့အော်ငါအကြောင်းကိုရံဘောဓမကြီးသိပါဘောလားဆိုပြီးတော့ဝန်းနေပန်းနေနဲ့ခွေးလေးကခေါင်းလေးကိုပြီးတော့အမိလေးကိုပြီးတော့ဖိုးခနောက်ကြားထဲကသွားပြီးတော့ပြာပုံမှာသွားပြီးတော့အိတ်နေတော့လာတယ်စိတ်မချမ်းမသာဖြစ်သွားတယ်အဲ့တော့သူ့ဘလူလင်ကပြန်လာတဲ့အခါကျတော့အစီကံလေးကိုမေးတယ်ငါဖိုးကိုဘယ်သူပြာပုံနဲ့ချထားတာတော့ဆိုတော့အစီကံတွေကလည်းပဲကြောက်ကြောက်ရွံ့ရွံ့နဲ့အရှင်သာတဲ့စိုးစိုးကမြတ်စွာဘုရားကြွလာပါတယ်မြတ်စွာဘုရားကိုခွေးလေးဟောင်းတော့မြတ်စွာဘုရားကဒီလိုပဲသင်ဟာလူဖြစ်တုန်းကလည်းပဲငါဘုရားကိုမယုံမသိပြောဆိုခဲ့တယ်ခုခွေးပြတော်လည်းပဲငါဘုရားကိုခေါင်းမြန်ပြီတဲ့တင်ငရဲ့ကြတော့ဝီစီငရဲ့ကြတော့မှာပဲလို့မိန်တော်မူတော့ခွေးလေးကအမိလေးကိုပြီးတော့ခေါင်းလေးငိုက်ဆိုင်ငိုက်ဆိုင်နဲ့ဟောဒီဖိုခနောက်ကြားတဲ့ကပြာပုံထဲမှာလာပြီးတော့ဝတ်နေပါတယ်ရှင်သာတဲ့ကျွန်တော်တို့လည်းကြိုးစားပြီးတော့အဲ့ရပုံမှာတင်ပါတယ်ဒါပေမဲ့ခွေးလေးဟာဒီလိုပဲနေပါတယ်တင်လို့မရတော့ပါဘူးဆိုတော့သူ့ဘလူရင်းတိတ်ပြီးတော့စိတ်တူသွားတယ်ငါတို့ရဲ့အဖေဟာပုံသားမျိုးပုံနာမှုဆိုတာပုံနာခြင်းနေခြင်းလို့ရှိရင်ဗြဟ္မပီဖြစ်ရတာထုံးစံရှိပါလေရဲ့ငါ့ဖေကိုခွေးလို့ပြောသွားတယ်ဒီရန်ကောဓမအခြေမင်းမရှိပဲနဲ့ပြောတယ်အဲ့တော့သူ့ကိုငါမုဒ္ဒဝါဒနဲ့စွတ်စွဲမှပဲဆိုပြီးတော့စိတ်တူပြီးတော့မြတ်စွာဘုရားတရင်တုံးနဲ့တာဝတိကိုနောက်ကလိုက်သွားတော့အဲ့တော့တာဝတိမျိုးရောက်တဲ့အခါကျတော့ဇေတဝန်သွားဇေတဝန်ရောက်တဲ့အခါကျတော့မြတ်စွာဘုရားကိုမေးတယ်ပေါ့ရှင်ကောဓမတဲ့ရှင်ဘုရားတပည့်တော်ရင်ကြွပြီးတော့တပည့်တော်ရဲ့ဖေကိုခွေးလို့ပြောသွားတာဟုတ်ပါသလားပုံနာတဲ့ဟုတ်တယ်အရှင်ဘုရားဗာမားထောက်ထားတာရကရှိပါတည်းဆိုတော့လူလင်းနဲ့တင့်ရဲ့အဖေတင့်ကိုမပြောဘဲနဲ့တင်းစည်းသွားတဲ့ပစ္စည်းတွေမရှိဘူးလားတဲ့ရှိတယ်အရှင်ကောဓမတဲ့ဘာတွေလို့ဆိုတော့အင်မတန်မှတန်ဖိုးကြီးမားတဲ့အဖိုးတသိန်းထိုက်တန်တဲ့ရွှေပန်းပွင့်ကြီးတစ်ခုတဲ့အဖိုးတသိန်းထိုက်တန်တဲ့ဒီရွှေချေနှင်းလို့ခေါ်တဲ့ရွှေဖနက်ကတရံနဲ့နောက်ပြီးတော့တသိန်းတန်တဲ့ရွှေခွက်ကြီးကတစ်လုံးနဲ့ နောက်ပြီးတော့ငွေသားတွေကတသိန်းနဲ့အဲ့ဒီလေးမျိုးကိုကျွန်ုပ်ကိုပြောမသွားဘူးတဲ့ဘယ်မှာမြုပ်သွားမှလဲမသိဘူးတဲ့ကျွန်ုပ်အဲ့ဒီလေးမျိုးကိုတော့အမွေမရလိုက်ဘူးတဲ့အဲ့တော့မြတ်စွာဘုရားကပုံနာတဲ့ဒီလူလင်တဲ့တင့်ရဲ့ခွေကလေးကိုကောင်းပြီဆိုတဲ့နုကနာတွေကျွေးတယ်ကျွေးပြီးတော့အင်မတန်မှကောင်းမြတ်တဲ့အိယာပေါ်မှာတိတ်လိုက်တယ်တိတ်ပြီးတော့အိတ်မပြော့တဲ့ပြောအချိန်ရောက်လို့ရှိရင်နာနာလေးကပ်ပြီးတော့နေတဲ့အဲ့တော့တင့်ရဲ့ပစ္စည်းတွေဘယ်ထားတော့ဆိုတာအဲ့ဒီခွေလေးရပြောပြလိုက်တယ်တကယ်လို့ခွေလေးပြောပြရင်တော့တင်ရဲ့ယုံမာလားဆိုတော့ဒီလူလင်သူ့ဘလူလင်ကြမ်းတယ်တစေတစ္ဆံပဏိတတိတကယ်လို့ညာဒီရန်ကုန်မပြောတာမှန်ကြလို့ရှိရင်ဒဏ္ဏလစ္ဆာမီတဲ့ငါရွှေငွေတွေရတော့မှာပဲတဲ့ဒီပျောက်သွားတဲ့လေးသိန်းခုတန်ဖိုးရှိတဲ့ပစ္စည်းတွေရမှာပဲတဲ့တကယ်လို့လောစီတဲ့တကယ်လို့ရန်ကုန်မပြောတာမမှန်ဘူးဆိုလို့ရှိရင်လည်းပဲတမဏံကုန်မမူတာဝါရဏနေကနေတာမီတဲ့ဒီရန်ကုန်မကိုငါမူတာစကားနဲ့ဆွတ်ဆွဲပြစ်လိုက်မယ်ဆိုပြီးတော့သူ့ရဲ့စိတ်ထဲမှာပျော်သွားတာပဲအဲ့တော့ဒီနေရာမှာကောက်ချက်ချကြည့်နော်ဒီကိုယ့်ရဲ့အဖေဖွေးဖြစ်မှာ ው လည်းပဲသူကထဲ့မတွက်တော့ဘာဖြစ်လို့တုံးဆိုတော့အင်မတန်မှမစ္စရိယကိုယ့်ပစ္စည်းကိုသူများနဲ့ဆက်ဆံမှာကြောက်တဲ့အတွက်အင်မတန်မှနှမျောတဲ့အတွက်သူများပစ္စည်းကိုလိုထားလိုချင်တာကိုယ့်ပစ္စည်းကိုတော့အထီးမခံခြင်းဘူးအဲ့တော့ကိုယ့်အဖေဖွေးဖြစ်တာလည်းပဲသူကနောက်ပိုင်းတော့သိအရေးကြီးပုံမပေါက်တော့ပါဘူးပစ္စည်းပဲလိုချင်တာအဲ့တော့စားရဲကတော့ဒီနေရာမှာတုတ်တော့တယ်ကခွေးဖြစ်လည်းပဲငါပစ္စည်းရမှာပဲတကယ်လို့ခွေးမဟုတ်ဘူးဆိုလဲရဟန်းကုန်းမောင်ကငါမူသားစကားနဲ့နှိတ်ခွေရမှာပဲဆိုစိတ်ထဲမှာတိတ်ပြီးတော့ပျော်သွားတာပဲပျော်ပြီးတော့ဘာလုပ်တော့ဆိုတော့သူဟာအိမ်ပြန်သွားပြီးတော့ခွေးကိုနှုတ်ကနာတွေကျွေးဖို့ချက်ပြီးတော့ကျွေးပြီးတော့အိယာလေးထဲမှာတိတ်ပြီးတော့မပြိအိမ်မပြော့တယ်ပြောရောက်တဲ့အချိန်ကျတော့သူကခွေးလေးနဲ့နေကပ်ပြီးတော့နေတယ်ဖခင်ပေါ့လေဖခင်ကျွန်ုပ်ကိုမပြောဘဲနဲ့ထားတဲ့ပစ္စည်းတွေကဘယ်နဲ့မှလဲလို့မျိုးတော့ခွေးလေးကအဲ့ဒီအချိန်မှာအော်ငါသားလည်းပဲငါခွေးဖြစ်တာတိသွားပြီကိုဆိုပြီးတော့မျက်ရည်လေးတွေပေါက်ပေါက်ပေါက်ပေါက်ကြာပြီးတော့အိယာဘောကဆင်းဆင်းပြီးတော့သွားပြီးတော့ဥစ္စာမြုပ်ထားတဲ့နေရာကိုခြေလေးနဲ့တူပြအဲ့ဒီမှာသူ့ဘက်လို့ရင်တူလိုက်တဲ့အခါမှာပစ္စည်းလေးမျိုးပြန်တွေ့သွားတယ်ပေါ့ပစ္စည်းလေးမျိုးတွေ့တဲ့အခါမှာသူ့ဘက်လို့ရင်အော်ရဟန်းကိုရမဘဝတွေပြောင်းပြီးတော့ဘဝတွေနဲ့ဖုံးလွှမ်းထားတဲ့အာရီတောင်မှရှင်းရှင်းလင်းလင်းသိနိုင်နေတာအဲ့တော့တပ်ပင်မျိုးအားလုံးကိုသိတယ်ဆိုတာမှန်ပါပဲဆိုပြီးတော့မြတ်စွာဘုရားဘုံမှာကြီးညိုတဲ့စိတ်တွေပေါက်ပြီးတော့အဲမြတ်စွာဘုရားဆံသွားပြီးတော့ပြဿနာတွေမေးတော့သူ့ဘာတုတ်တန်ဆိုတာဒီသုလကံမဝိပင်ကတုတ်တန်ပေါ့ဒီပြဿနာ14ချက်ကိုမြတ်စွာဘုရားကပြဿနာ14ချက်ဖြေပြီးတဲ့အခါမှာတရဏဂုံသုံးပါးယူပြီးတော့ဗုဒ္ဓဘာသာဖြစ်သွားပါတယ်အဲ့တော့ဒီဇလန်းကိုကောက်ချက်ချကြည့်လို့ရှင်ဒီတောရိယတတိယပစ္စုပန်ဘဝမှာသူ့ပစ္စည်းကိုသိပြီးတော့နှမျောတဲ့အတွက်သူ့သားကိုမလူဖို့ဆုံးမတယ်ဆုံးမတဲ့ကံမှာလည်းဥပမာရရဲ့မျက်စင်းတွေကိုကြည့်ချပုံတွေကိုကြည့်ပြားပုံတွေကိုကြည့်ပြီးတော့ပြားလို့စုပြီးတော့ဒီချပုံတွေကိုစုရမယ်မျက်စင်းတွေကိုမကုံအောင်ကြိုးစားရမယ်ဆိုပြီးတော့ဩဝါဒတွေပေးပြီးတော့မြတ်စွာဘုရားပေါ်မှာမလူတရားကိုလည်းပဲမနာတရားတရားရှိတဲ့လက္ခဏာတွေတစ်ချက်မှမရှိဘဲနဲ့နောက်ဆုံးပရမမစ္စရိသိပြီးတော့နှမျောလုံးတဲ့အတွက်ပစ္စုပန်ဘဝမှာလည်းစိတ်မချမ်းသာဘူးတမလုံးရောက်တော့လည်းပဲခွေးဖြစ်ခွေးဘဝနေသေးတဲ့ကံမှာလည်းဝီစီငရဲ့ရောက်ရရှာတယ်တဲ့ဒါမြတ်စွာဘုရားကဒီမစ္စရိယတိတ်ပြီးတော့နှမျောလုံးတဲ့ပုံကိုယ်ကယခုဘုရားမှာလည်းပဲစိတ်မချမ်းသာဘူးတမလုံးရောက်လို့ရှိရင်တော့ဝေးရောဆိုတာဒါပေါ်လွင်သွားပါတယ်ဒါကြောင့်မို့တရားမင်းကိုမြတ်စွာဘုရားကတရားမင်းနဲ့ပစ္စုပန်ဘဝလောကကြီးမှာချမ်းသာခြင်းလို့ရှိရင်တာယာတဲ့လောကကြီးကိုတိဆောက်ခြင်းလို့ရှိရင်ကိုယ်တန်တန်မှာရှိတဲ့အိတ်တာမနာလိုတတ်တဲ့တရားနဲ့မစ္စရိယဝန်တိုတတ်တဲ့တရားကိုဖျောက်ပြီးတော့တရားတရားနဲ့ပြည့်စုံအောင်လုပ်တယ်အဲ့ဒီတရားတရားပြည့်စုံပြီဆိုလို့ရှိရင်မစ္စတရားတွေကင်းပြောက်ပြီးတော့တရားတရားအစ်စ်နဲ့ရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာယခုဘဝမှာလည်းပဲစိတ်ချမ်းသာပြီးတော့တရားတရားနဲ့ပြည့်စုံတဲ့အတွက်ယဟန်သာမေတ္တိစိတ်ကရင်နဲ့ကုသပါရမီတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်ဆိုတာမြတ်စွာဘုရားကဟောကြားပါတယ်။ဒါကြောင့်မို့ယခုတရားကိုဘုန်းကြီးကလည်းပဲတဆင့်ပစ္စုပန်လည်းငင်းချမ်းသာကြီးဆိုတာဘာလို့ရမလဲဆိုတော့အိတ္တမစ္စရိယကိုဖျောက်ပြီးတော့သူတပြင်းမစ္စရိယကိုဖျောက်ပြီးတော့တရားတရားကိုရှည်တန်းတင်ပြီးတော့စူးစမ်းလို့ရှိရင်ကုသိုလ်တရားတွေရပါတယ်ပါရမီတွေဖြစ်ပါတယ်ဒီပါရမီတွေဖြစ်လို့ရှိရင်မိမိရဲ့အတွက်ပါရမီတွေဖြစ်ပြီးတော့နိဗ္ဗာန်ထိမျက်မှောက်ပြုနိုင်ပါတယ်ဒါကြောင့်မို့ယနေ့ရွှေရမင်းမိသားစုလည်းပဲပိဿုပံဘဝတမဏလောကမှာတကယ်ပဲစိတ်ချမ်းသာကိုချမ်းသာနဲ့နေခြင်းနဲ့ဆိုလို့ရှိရင်ဒီအိတ်တာမနာလိုတဲ့တရားတွေမစ္စရိယဝန်တူတဲ့တရားတွေကိုဖျောက်ပြီးတော့ဆောစောဘုန်းကြီးဟောခဲ့တဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတရားရဲ့လက္ခဏာသီလတမာတိပညာရှိတဲ့ယဟန်သာမေတ္တိကိုစိတ်ကပ်နောက်ပြီးတော့တရားနာတဲ့ခါမှလည်းကိုယ်တန်တယ်မှာအဋ္ဌဉဏ်တွေတွွားပြီးတော့စိတ်ကောင်းစိတ်ညက်တွေတွွားလာတဲ့တဲ့တရားတော်တွေကို나ယူကိုယ်ပြင်မှာပစ္စည်းဥစ္စာတွေရှိလာလို့ချင်းမစ္စရိယကိုကြောက်ပြီးတော့လူမှုရေးလောကရေးသာသနာရေးမှာစွန့်အားရှိသမျှငါဟာလူသူနဲ့နီးနေတဲ့မျိုးရွာနီးကရေကန်ကြီးတို့ကျင့်ပြီးတော့လူသားတွေချမ်းသာအောင်ကြိုးစားမယ်ဆိုတဲ့စိတ်တည်းနဲ့ကြိုးစားလို့ချင်းတရားတရားနဲ့ပြည့်စုံပြီးတော့မတ်ဖို့နိဗ္ဗာန်ထိရနိုင်မှာတဲ့ပါရမီတွေဖြစ်ပြီးတော့ဒါကြောင့်မို့အဲ့ဒီလိုအိတ်တာမစ္စရိယတရားကိုပယ်ဖြောက်ပြီးတော့တရားတရားတွေတွွားနိုင်ပါစေ အဲ့ဒီတရားလေးရည်ကျိုးပွားပြီးတော့ပါရမီလုပ်ငန်းစဉ်များကိုတနေ့တဲ့တနေ့ကျိုးစားပြီးဆင်းရဲခတဲ့ချုပ်ငင်းရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သောမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်တည်း大家们没说别好家里的哎没事也得要漂浮的大家的要我的姑姑便比如自己大家的要是没说别的细节路线那个那都慢的比如一样的哎那个那都慢的比如好就是比如这姑姑的姑姑把他们的姑姑的姑姑也得有大的那也得有就是比如就把哎就这样就这样的比如就比如就这姑姑的对现在可能从你的那边我们没必要的我有的那里的比如就比如也在唱那样的ကဲအားလုံးပဲမိမိတို့ရဲ့ကုသိုလ်တွေကိုတတ္တဝါတွေအများတန်းပေးဖို့ရည်စဲချကြတော့အားလုံးလိုက်ဆိုကြနော်